လက်ရှိအစိုးရဖွဲ့ကောင်းဆောင်နိုင်ငံတော်သမ္မတတမရော်ကကွယ်ရေးဦးစီးချုပ်တို့နဲ့ရွေးကောက်ပွဲအနိုင်ရပါတီကောင်းဆောင်တောင်ဆန်းစုကြည်တို့နေပြည်တော်မှာတီးခြားစီတွေ့ဆုံဆွေးနွေးမှုဟာအာဏာလွဲပြောင်းရေးဖြစ်စဉ်ကိုတည်တည်ငြိမ်ငြိမ်စတင်စေပြီးပြည်သူတို့ရဲ့စိုးရင်ချက်တွေကိုကျော်လွှားနိုင်လိမ့်မယ်လို့ယူဆကြောင်းမြန်မာနိုင်ငံရေးလှစ်လာသူတွေကသုံးသပ်ကြပါတယ်။ဒီကနေ့တွေ့ဆုံပွဲနဲ့ပတ်သက်တဲ့သဘောထားအမြင်တချို့ကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့ဟာနေပြည်တော်သမ္မတအိမ်တော်မှာမနက်9နာရီကနေ9နာရီ45မိနစ်ထိတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲအပြီးမှာနောက်ဆိုးရွားကိုချုံချုံမွေ့မွေ့တာဝန်လွှဲပြောင်းဖို့ပြည်သူတွေစိုးရိမ်မှုမရှိစေရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းရေးမှာနိုင်ငံတော်အကြီးအကဲတာဝန်တွေကိုစနစ်တကျလွှဲပြောင်းပေးရေးအစဉ်အလာခေါင်းတစ်ခုကိုထူထောင်ဖို့ဆိုတာတွေဆွေးနွေးခဲ့တယ်လို့နိုင်ငံတော်သမ္မတယုံကသတင်းထုတ်ပြန်ပါတယ်။ဒီတွေ့ဆုံပွဲဟာအစိုးရအသစ်ကိုတာဝန်လွှဲပြောင်းရေးဖြစ်စဉ်ရဲ့အစခြေလှမ်းအဖြစ်မြန်မာနိုင်ငံရေးသုံးသပ်သူတင်းဘောအမဂဇင်းအက်ဒီတာဟောင်းဦးတမောင်တန်းကသုံးသပ်ပါတယ်။
ကျောဖက်တစ်ဖက်နဲ့တစ်ဖက်ကိုပြောင်းလို့ရှိရင်အဲ့ဒီလိုပဲအကူပြောင်းပေါ့နော်ဒီလိုလှုပ်ထားတဲ့လှုပ်တွေရှင်းပြတာမလွှဲတာဒါတွေအကုန်လုံးလှုပ်တတ်ကြတယ်ပေါ့နော်အခုဒါသဘောတူညီရဲ့ရတယ်ပေါ့နော်ဥပမာအဖြစ်ကျွန်တော်သိတာဆိုရင်တော်တော်ပဲပိုင်းမှာဆိုရင်ဒါတော်တော်ကိုလှုပ်ပြီးနေပြီအဲဒါမို့လဲတောင်းဆန်းစုကြည်နဲ့ဥရှင်မန်း၅ချိန်ရောက်တွေ့ဆုံတာအထိဖြစ်တယ်ဆိုတာကအမှအဲ့ဒီလွှဲပြောင်းရေးအတွက်လုပ်နေလို့တွေ့တာလို့ကျွန်တော်ထပ်သိရတယ်ဒီဘက်မှာကတော်တော်လည်းတိုင်းနဲ့စာရင်နည်းနည်းလေးနောက်ကျနေခဲ့တယ်ပေါ့နော်အခုတော့စပြီးတော့ဒီဖြစ်စဉ်ကစသွားတော့မှာပေါ့နော်အခမ်းအနားတွေပါနေနဲ့လုပ်မယ်ဆိုလို့ရှိရင်လည်းမြန်မာနိုင်ငံရဲ့အထွေထွေညဆိုလို့ရှိရင်တော့ကောင်းတယ်လို့ပြောရမှာပေါ့။ဒါကြောင့်လည်းဆိုရင်ဒါကပထမဦးဆုံးညီညီကြမ်းကြမ်းနဲ့ချောချောမွေ့မွေ့အနာလွဲကြောင်းတာဖြစ်တယ်။တခုတော့ရှိတာပေါ့ဗျာ။2008ဖက်စည်းပုံအတွင်းကလွဲတာတော့ဖြစ်နေသေးတာပေါ့။ဒါလေးကတော့မပြည့်ပြသေးဘူးပေါ့။
အနာလွှဲပြောင်းရေးအတွက်ထပ်မံတွေးဆကြမယ်ဆိုရင်ဆွေးနွေးမဲ့အကြောင်းအရာတွေပုံမကျေပြတ်လာမယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။နေကင်းနှစ်နာရီမှာတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါ်ဆန်းစုကြည်တို့နေပြည်တော်ဘင်းတော်ရိတ်တာအခမ်းအနားဆောင်မှာတွေ့ဆုံကြပါတယ်။တနာရီကြာတွေ့ဆုံပွဲအပြီးမှာပြည်သူလူထုဆန္ဒကိုအလေးထားပြီးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီးလုံးညီညွတ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတို့အတွက်နှစ်ဖက်ညှိနှိုင်းပူးပေါင်းဆောင်ရွက်ကြဖို့သဘောတူကြောင်းတမရော်ပိုင်းမြဝတီသတင်းဌာနကထုတ်ပြန်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါ်ဆန်းစုကြည်တို့ဆွေးနွေးပွဲအပေါ်မှာတော့ဦးတမောင်တန်းကအခုလိုသုံးသပ်ပါတယ
်။ရေဘူးအားဖြင့်တော့စိုးရိမ်ချက်တွေကိုတုံးနဲ့တူအတွက်ဆောင်ကြခြင်းအားဖြင့်ကျော်လွှားတာပေါ့။အဲ့တော့အခုအစ်စ်မှာတော့အခုဖြစ်နေကြတဲ့အစ်စ်မှာတော့တုံးနဲ့တူစိုးရိမ်ချက်တွေကျော်လွှားနိုင်တယ်။နောက်ပြီးတော့ဥပေါ်တူထင်းထင်းချက်လွဲနေတာတွေကြီးကြံတက်နိုင်တယ်။အခုလုံးတော့ဟုတ်ချင်မှာဟုတ်မှာပေါ့။ညတစ်ခါလည်းနဲ့တွေ့တာတို့တော့လေအဲ့ဒီလိုနှစ်ဖက်အပြန်အလှန်ယုံကြည်နိုင်တဲ့လမ်းကြောင်းပေါ်ကိုရောက်နိုင်မယ်လို့ကျွန်တော်ထင်တယ်။လာမယ့်နိုင်ငံရေးကာလကြီးတစ်ခုလုံးကအရေးပဲဆက်ဖက်ဆက်ဆံရေးဆွေးနွေးပွဲကာလကြီးဖြစ်လိမ့်မယ်လို့ကျွန်မထင်နေတာ။ဘာကြောင့်လဲဆိုတော့2008ဖွဲ့စည်းပုံရဲ့သဘောကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဆိုတာဖြစ်ခဲ့ပြီးရှိတော့ဆိုတဲ့ဒီဆက်ချက်ပေါ်မှာစိုးရိမ်ချက်တွေနဲ့ကာထားတာလေ
။နှစ်ဖက်အချိန်ပေးပြီးဆက်လက်ဆွေးနွေးသွားရင်တော့ညီညီချင်းချင်းနဲ့ဖြည့်ဆည်းနိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။နိုင်ငံရေးသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့ဒီကနေ့တွေ့ဆုံဆွေးနွေးပွဲတွေအပေါ်မှာသူ့အမြင်သဘောထားကိုအခုလိုပြောပါရတယ်
။ဒီတွေ့ဆုံမှုနှစ်ခုလုံးဟာမြန်မာပြည်နိုင်ငံရေးအပြောင်းအလဲနဲ့မျိုးသားပြန်လည်ပြည်နယ်ရေးအတွက်အရေးပါတဲ့တွေ့ဆုံမှုလို့ရှင်းပြသုံးသပ်လို့ရတယ်။ဒါပေမဲ့ဒီတွေ့ဆုံမှုအစီအမထွက်ပေါ်လာတဲ့သတင်းထုတ်ပြန်ချက်တွေမှာပါတဲ့အချက်တွေကိုကြည့်တဲ့အခါကျတော့အတော့ကိုရေပူရဆန်လုံးတာကိုတွေ့ရတယ်။နောက်ဒီလူလူတို့တွေညှော်လင့်ထောက်ထားနေတဲ့ဆွေးနွေးမှုတွေပြောဆိုမှုတွေသဘောထားတွေကနေလဲကင်းလွတ်နေတာကိုတွေ့ရတယ်။အဲဒီအခါကျတော့ဒီတွေ့ဆုံဆွေးနွေးပွဲအပြီးသတင်းထုတ်ပြန်ချက်တွေအရာကြည့်မယ်ဆိုရင်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲဟာဟိုရေးရတည်ကြတဲ့လမ်းကြောင်းတစ်ခုပေါ်ကိုရောက်ပြီးတော့ဆုံးလွန်နေတယ်လို့မြင်တယ်။အခုလိုအချိန်တွေမှာပြောင်းလဲပြီးတော့ဟာပြည်သူလူထုကိုအပြစ်ပေးတဲ့ဟိုသဘောတူညီချက်တွေအပြစ်ပေးတဲ့အမြင်သဘောထားတွေကိုတော့တရားဝင်ထုတ်ပြန်လာနိုင်လို့အတည်လို့ကျွန်တော်ကမြင်ပါတယ်
။လောလောဆယ်မှာတော့နိုင်ငံတော်သမ္မတယုံနဲ့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကသာသတင်းထုတ်ပြန်ထားပြီးလူထုကရွေးချယ်တင်မြောက်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့လည်းတိကျတဲ့သတင်းချက်လက်တွေကိုထုတ်ပြန်ပေးတဲ့ကြောင်းဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်။ရွေးကောက်ပွဲကျင်းပပြီးနှစ်ရက်အကြာမှာဒေါ်ဆန်းစုကြည်ဟာနိုင်ငံတော်သမ္မတတမရော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်တော်စုလွတ်တော်နိုင်ငံတော်ကိုတွေ့ဆုံဆွေးနွေးဖို့အတွက်ကမ်းလှမ်းခဲ့တာဖြစ်ပါတယ်။ပြည်တော်စုလွတ်တော်နိုင်ငံကသူရောဦးရွှေမန်းကတော့ကမ်းလှမ်းပြီးတပတ်ကျော်အကြာမှာတွေ့ဆုံခဲ့ပါတယ်။